မကြတဲ့ခင်ကထိုင်းနိုင်ငံရေးတင်းမာမှုတွေကြောင့်ရပ်ဆိုင်းထားခဲ့တဲ့ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေရဲ့ passport နဲ့ visa သက်တမ်းတိုးရေးကိစ္စတွေကိုအခုပြန်ပြီးတော့လုပ်ဆောင်ပေးနေပြီဖြစ်ပါတယ်။လေးနှစ်သက်တမ်းကုန်ဆုံးသွားတဲ့ယာယီနေထိုင်ခွင့် passport တွေကိုအစ်စ်ပြန်လည်ပြီးတော့ပြုလုပ်ပေးနေတာဖြစ်တယ်လို့ဘဏ်ကောက်မှာရှိတဲ့မြန်မာတန်ရုံးကပြောပါတယ်။ဒါပေမဲ့လည်း passport အတွက်လိုအပ်နေတဲ့စာရွက်စာတမ်းတွေကြောင့်အလုပ်သမားတွေမှာအခက်အခဲတွေကြုံနေရတယ်ဆိုပြီးတော့အလုပ်သမားရေးဆောင်ရွက်သူတွေကပြောပါတယ်အပြည့်အစုံကိုမန္တန္တာချမ်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
ဟုတ်ပါတယ်လာတန်ကြာဖြစ်ခဲ့တဲ့ထိုင်းနိုင်ငံရဲ့နိုင်ငံရေးမတည်ငြိမ်မှုဟာထိုင်းရောက်မြန်မာအလုပ်သမားတွေပေါ်အတော်လေးဂရဲ့ရိုက်ခတ်မှုတွေဖြစ်ခဲ့တာပါထိုင်းမြန်မာနှစ်နိုင်ငံသဘောတူညီမှုနဲ့မြန်မာအလုပ်သမားတွေအတွက်2009ခုနှစ်ကုန်ပိုင်းကစပြီးယာယီနိုင်ငံကူ passport တွေကိုထုတ်ပေးခဲ့တာမှာမနစ်ကဒီ passport တွေတက်တန်းကုန်ဆုံးသွားပြီမဲ့ထိုင်းနိုင်ငံရဲ့နိုင်ငံရေးပြဿနာတွေကြောင့်တက်တန်းတိုးဖို့နောက်ကျခဲ့တာပါအခုထိုင်းနိုင်ငံရဲ့အခြေအနေအနှဲငယ်ပြန်လည်တည်ငြိမ်လာတာမို့ဘန်ကောက်မြို့အပါဝင်နေဆက်မြို့တွေမှာမြန်မာအလုပ်သမားတွေကိုယာယီ passport တွေပြန်ထုတ်ပေးနေပြီလို့ထိုင်းနိုင်ငံမြန်မာအလုပ်သမားရေးရာတန်ရာရှိဦးကျော်ကျော်လွင်ကပြောပါတယ
်လေးနှစ်ပြည့်ဝလူတွေကစကန့်လေးပြန်ဖွင့်လေးနေပြီဖလဲနေတဲ့စားလုံးနေပြီအဲ့တော့ဘန်ကောက်တန်ရုံမှာတစ်ခုရှိနေစကန်တော့ဟိုနေဆက်မှာဆိုသုံးခုရှိနေကျွန်မလေးဆိုင်နေဆောင်တဲ့ရနောင်းမှာရှိတယ်အဲ့ဒီကနေ့မှာသွားပြီးတော့လေးနေပြည့်တဲ့လူတွေပေါ်လို့လို့ရနေတယ်ကျွန်တော်တို့ထုတ်ပြန်ချက်နဲ့ထုတ်ရတာလေသူကဟိုပုံမှန်ပိုင်းလာတာပေါ့နော်သူရဲ့ passport တက်တန်းပေါ့နှစ်နှစ်နဲ့အထက်ပြောင်းအောင်မယ်ဆိုရင်အဲ့ passport ဆက်ဆိုင်လာလို့ရတာ哦အဲ့ဒီအခါကျတော့သူက passport လို့ရှိအောင်လို့တဲ့အခါကျတော့ visa တက်တန်းတို့ပဲလို့ရအောင်ပေါ့အဲ့ဒီတော့ဒီတက်တန်းငှက်ထုတ်ခွင့်နဲ့ယူပြီးသွားရင်ရက်ဘုတ်ပြန်ဆင်းသွားလို့ရတယ်အဲ့ဒီဖွင့်ရတဲ့ fresh ရှိမယ်ဒါလို့ passport ရဲ့တက်တန်းနဲ့နှစ်နှစ်နဲ့အောက်ပဲရှိတော့မယ်ဆိုရင်တော့ passport တင်းနေလေရအောင်အဲ့လေတဲ့အခါမှာဆိုရင်တော့ဘုံနေလို့အိမ်အောင်စင်းလို့ရှိတဲ့လူကဒီမှာလှုပ်တော့လွယ်တာပေါ့ဘယ်လိုမှမရှိဘူးဆိုရင်လေမြန်မာနိုင်ငံကိုပြန်မှားရပြီးတော့လှုပ်တဲ့နဲ့လှုပ်ဒါမှမဟုတ်ဒီမြန်မာနိုင်ငံပြန်မှားရလှုပ်ချင်တဲ့လှုပ်ပေါ့ဒါတည်းဒီမှာလှုပ်ပြီးမှဆိုတော့အားကြီးလှုပ်လို့ရပါမယ်ထောက်ကြီးကတော့ဒီဘက်တန်ရုံမှာလာလို့တော့ထောက်ကြီးပြန်လဲမယ်ဆိုရင်အထောက်ချောက်ကုန်မလို့ပြောထားတယ
်တကယ်သာဒီအတိုင်းမြန်မာအစိုးရဘက်ကစာရွက်စာတမ်းတောင်းခံခဲ့ရင်မြန်မာလှုပ်သမားတွေအတွက်အများကြီးအခက်အခဲဖြစ်လာနိုင်ပြီးတော့မလိုလားတဲ့ပြဿနာတွေလည်းဖြစ်လာနိုင်တယ်လို့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့map ရဲ့ director ဦးကျော်တောင်းကထောက်ပြပါတယ
်ဗမာမှတ်ပုံတင်မိတ်တူပါရမယ်တကောင်ချင်းရင်ပါရမယ်ဒီချက်တရားထိုင်းနိုင်ငံကိုရောက်နေတဲ့အလုပ်သမားတွေအတွက်လုံးဝကိုမဖြစ်နိုင်တဲ့အခြေအနေဖြစ်နေတယ်ဘာကြောင့်မဖြစ်နိုင်လဲဆိုရင်ထိုင်းနိုင်ငံအတွင်းကိုလာပြီးတော့အလုပ်လုပ်နေကြတဲ့အလုပ်သမားတွေထဲမှာနံပါတ်1အမျိုးအစားကနိုင်ငံရေးဒုက္ခတွေနံပါတ်2အမျိုးအစားကစီးပွားရေးဒုက္ခတွေနောက်လုံးကစီးပွားရေးဒုက္ခတွေဆိုပြီးတော့ဒုက္ခတွေ3မျိုးကဒီမှာနှစ်ပေါင်း20 30လောက်ကန်ကြတောင်းနေတာအဖေရောအမေရောအကုန်လုံးကဗမာဒီမှာမွေးထားတဲ့သားသမီးတွေကအသက်20 30ရှိပြီသူတို့ကမြန်မာမိဘနှစ်ပါးကမွေးထားတဲ့သားသမီးတွေဖြစ်တယ်မြန်မာစစ်စစ်တွေဖြစ်တယ်ဒါပေမဲ့မြန်မာတို့ပြောပေမဲ့မြန်မာပြည်ကတခါမှမရောက်ဘူးဒီကလေးတွေမှာဘယ်မှာရှိမလဲမွေးစရင်ဘယ်မှာရှိမလဲမှတ်ပုံတင်နောက်တစ်ချက်ကထိုင်းနိုင်ငံတွင်းကိုရောက်နေတဲ့လူတရာမှာ90နဲ့900ခိုင်နှုန်းလောက်လူကသကောင်ရင်းမရှိဘူး90ရာခိုင်နှုန်းလောက်ကလူကမှတ်ပုံလည်းမရှိဘူးထိုင်းနိုင်ငံတွင်းကိုလာတဲ့လူ90နဲ့900ခန်းလောက်ဟာလေရင်နဲ့လာတယ်လူမျိုးမဟုတ်ဘူးခွေးကြကားသဖြင့်တောတောင်တွေကလမ်းချောက်ပြီးတော့လာတာဒါကြောင့်မလို့ဒီအချိန်နဲ့ဒီစည်းကမ်းတွေကိုထိထားတာဟာအရန်ကိုဆိုးရတယ်နိုင်ငံရဆက်တိုင်းကြီးဒီကုမှာဒီဇာရဲ့ဇာတိုင်းတွေပါမှတင်ရမယ်ဆိုတဲ့ကိုနဲ့မှားနေတယ်ဒါကြောင့်မလို့ဒီအချိန်တိုင်းသွားမယ်ဆိုရင်မြန်မာအလို့သမားတွေကဒီထက်ကတိုးပြီးတော့မှဒုက္ခရောက်သွားမယ်တိုးပြီးတော့မှအခက်အခဲကြုံသွားမယ်လုံးဝအချိန်မပြေနိုင်ဘူး
ဒါအပြင်အခုမြန်မာအစိုးရရဲ့ passport တက်တန်းတိုးရေးအစီအစဉ်ကပွဲစားတွေအတွက်အခွင့်အရေးဖြစ်လာနေတယ်လို့လည်း FTUB မြန်မာနိုင်ငံအလုပ်သမားတမကများအဖွဲ့ချုပ်ရဲ့မဟာချိုင်ဒေသခံအလုပ်သမားရေးဆောင်ရွက်သူကိုဖိုးခွားကလည်းပြောပါတယ်
။အဲ့ passport ကဘယ်သူရောက်မှမပြောသေးဘူး။သတင်းဌာနမှလည်းမထုတ်ပြဘူး။ဘယ်သူမှလည်းပြမပြုတ်ကြလေ။အဲ့လိုမျိုးပွဲစားတွေနားလာပြီ။အဲ့ passport ပွဲစားတွေကလေလေတော့ပြရဦးဆုံးဆက်လာကိုကိုကရေးတယ်ဟုတ်လားလေ passport လို့ပြီးမယ်ဆိုတာလေးနဲ့ပုံသွားတယ်ပြီဟုတ်တယ်လို့တော့လုပ်ပေးနေပြီအဲ့ဒါမျိုးတင်ဖို့လိုတယ်ဟုတ်ဘူးလေကျွန်တော်တို့ဆက်ရင်ပါတဲ့ပွဲသား company ရဲ့ဆိုပြောပြီးတော့လေပွဲသားနှစ်ယောက်ဝင်လာတယ်လေမင်းတို့ဟိုဘာ manager နဲ့ကြောင်းရယ်ဒီလိုပါတယောက်တောင်းချက်ခောင်းတောင်းရယ်ပြောတော့ကိုလုံးပြီးပြီးတောင်းချက်ခောင်းလို့ဆိုတယ်တဲ့ဘာဖြစ်နေရှိတဲ့လူတွေကြတယ်မြန်မာပြည်သွားမယ်ကြောင်းလို့ဆိုတယ်အဲ့ဒါကျွန်တော်တို့ဈေးဈေးကနေပတ်ဖို့ရဖို့လိုတာဖြစ်နိုင်ရဲ့လုံရင်ကောင်းပါမလို့ရင်ကောင်းတာပြသားတယ်တဲ့
ဒါပြင် passport တက်တန်းကုန်ဆုံးထားသူမြန်မာအလုပ်သမားတယောက်ဟာ visa နဲ့တက်တန်းမရှိတော့တဲ့အတွက်မြန်မာတန်ရုံးကတောင်းခံတဲ့စာရွက်စာတမ်းတွေကိုမြန်မာပြည်ပြန်ယူရမယ်ဆိုရင်လမ်းခီးမာတင်ထိုင်းအာဏာပိုင်တွေရဲ့ဖမ်းဆီးမှုတွေကိုခံရနိုင်တယ်လို့လည်းအလုပ်သမားရဲ့ဆောင်ရွက်သူတွေကထောက်ပြခဲ့ကြတယ်လို့ပဲ passport အဟောင်းကင်ဆောင်ထားသူမြန်မာအလုပ်သမားတယောက်အနေနဲ့အစ်စ်လဲဖို့မှာဒီလောက်ထိအခြေအနေတွေမရှုပ်ထွေးသင့်ဘူးလို့လည်းပြောဆိုခဲ့ကြပါရဲ့ရှင်